စင်ကာပူနိုင်ငံကအင်ရှင်ဖြစ်လက်ကန်ကျင်းပတဲ့ရှန်ဂရီလာဒိုင်အလော့ဂ်အာရှဒေသကာကွယ်ရေးဆိုင်ရာဆွေးနွေးပွဲကိုကမ္ဘာနိုင်ငံတော်များများကကာကွယ်ရေးဝန်ကြီးတွေဂျွန်လန်တရက်နေ့မှာတက်ရောက်လာကြပါတယ်။မလေးရှားကာကွယ်ရေးဝန်ကြီးမိုဟာမက်ဘင်ဆာလူကမင်ကွန်ပြောကြားမိုဟာမက်ဘင်ဆာလူကမင်ကွန်ပြောကြားခဲ့ပြီးတော့ရှေ့တောင်အာရှဒေသတွေမှာဒုက္ခတွေအများအများပြောင်းရွှေ့မှုနဲ့ပ ဲဖြစ်လာတာကိုထောက်ပြပြောဆိုခဲ့ပါတယ်ရှိတော်အားရှာအာဆီယံနိုင်ငံတွေအချင်းချင်းနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုမဆက်ဖက်ရဘူးဆိုတဲ့လမ်းစဉ်ကိုမလေးရှားနိုင်ငံအနေနဲ့ဆက်လက်လိုက်နာသွားမယ်ဆိုပေမဲ့လေရင်းစားရေးကမြန်မာနိုင်ငံပြည်တွင်းပြည်ပခါမဟုတ်တော့တဲ့အကြောင်းလူသားပြည်ဒုက္ခကြက်တဲ့ရှုထောင့်ကနေချီးရင်လေရင်းစားရေးဟာဒေသတွင်းမတည်ငြိမ်မှုတွေဖြစ်လာနိုင်ပြီးတော့အစိုးရကြမ်းဖက်မှုတွေဖြစ်လာမဲ့လမ်းစာဖြစ်လာနိုင်တယ်လို့လည်းသူကတတိပေးပြောဆိုသွားပါတယ်ရှင်ဂူလာဒိုင်အလော့ဂ်ဆွေးနွေးပွဲကိုတက်ရောက်လာကြသူတွေထဲမှာအမေရိကန်တရုတ်ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေလည်းပါဝင်ပြီးတော့ဒေသတွင်းသာမကတခြားဒေသတွေမှာမှငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိရေးအတွက်အမေရိကန်နဲ့တရုတ်တို့ရဲ့အရေးပါတဲ့ခန်းကဏ္ဍကိုအဓိကထားပြီးဆွေးနွေးသွားကြပါတယ်။ဒီဆွေးနွေးပွဲမှာကိုရီးယားကျွမ်းဆွေငြိမ်းချမ်းရေးနဲ့တောင်တရုတ်ပင်လယ်ပြင်တွင်းမှာနေမီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။